ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာလပိတ်ပင်မှုပြန်ဖွင့်လာခြင်းကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအင်ဂျင်သိပ်မထွက်ခဲ့တဲ့ကာလကြောင့်ဒီရောဂါပိုးတွေ့တာစနေလာပြီမဲ့အခုလုပ်ငန်းတွေပြန်စဖွင့်လာချိန်မှာကူးစက်မှုပြန်များလာမှာကိုစိုးရိမ်နေရသေးတယ်လို့ကျန်းမာရေးအရှိတွေကသတိပေးနေပါတယ်။အခုလိုပြန်ဖွင့်လာခြင်းလူတွေပြန်စုလာနိုင်ချိန်မှာဒီကူးစက်မှုတွေတဟုန်တိုးထောင်မတက်တော့လက်ရှိကာကွယ်ရေးတွေကိုဘယ်လိုလုပ်ဆောင်ဖို့ကြိုးပမ်းထားသင့်ပါလဲ။ဒီကူးစက်မှုတွေကိုကင်တွယ်နေရတဲ့အရေးပေါ်ထူထူတဲ့ရေကုန်ဆေးရုံကြီးရေးပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမင်းနဲ့ထားပါတယ်။ဟုတ်ကဲ့အရေးပေါ်ထူထူဆေးရုံကြီးပမောက္ခဒေါက်တာမမိုးဦးခင်ဗျာဒီ COVID-19 ရောဂါမြန်မာနိုင်ငံမှာစတင်ပြီးအခုနှစ်လလီပါအထိမှာပေါ့နော်ကူးစက်မှုကတဟုန်တိုးမတက်ပဲနဲ့ပြီးခဲ့တဲ့လကုန်ဘက်ကနေစပြီးနေ့စဉ်ပြည့်ပြခြင်းအဖြစ်တဖြည်းဖြည်းကျလာတာအပြင်လူနာ40ရာခိုင်နှုန်းကလည်းပြန်ကောင်းလာတာမို့နိုင်ငံထဲဒီအရင်းမြစ်အခက်အခဲကြောင့်အွန်လိုင်းကျလိုက်မစစ်နိုင်တာကလွဲလို့လက်ရှိစစ်ထားသမျှ1000ကျော်မှာပေါ့နော်ကူးစက်မှုကိုတစိုးတရားထိန်းထားနိုင်မှုရပါတယ်ဆရာဒါပေမဲ့အခုလူနာတွေထဲမှာပဲ60ရာခိုင်နှုန်းနီးပါးကရောဂါလက္ခဏာမပြပဲကူးစက်နိုင်သူတွေဖြစ်နေတာမို့အခုလိုအုံနဲ့ကျင်းနဲ့မစစ်နိုင်ခင်မှာလက်တလုံးကူးစက်ခံရသူတွေနည်းနေတာလည်းဖြစ်နိုင်တာအတွက်အရင်အိမ်မှာပဲအဓိကနေတဲ့ကာလကနေအခုအလုပ်တွေပြန်ဖွင့်ဖို့ဖြစ်တဲ့အနေအထားမှာလက်ရှိကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုရှော့မပစ်ဖဲနဲ့ဆက်လုပ်ကြဖို့ကျန်းမာရေးဝန်ကြီးကိုရိုင်းကလည်းတတိပေးထားပါတယ်ဆရာအဲ့ဒီတော့လုံသားတွေထူထပ်တဲ့စက်ရုံတွေနဲ့လူနေထူထပ်တဲ့မြို့ကြီးတွေမှာဘာတွေခုကြိုပြင်သင့်ပြီလဲဆရာ
ကိုဗစ်ကထိန်းချုပ်မှုတွေကိုလော့ကဒေါင်းချတာတို့တားဆီးထားတာတို့အချိန်ဘယ်လောက်ထိကြာမလဲဆိုတဲ့ကိစ္စကိုနိုင်ငံတိုင်းကလည်းစိုးရိမ်နေပါတယ်နော်အဲ့လိုအခြေအနေမျိုးမှာ stay home practice လုပ်ခဲ့တဲ့ကျွန်တော်ရဲ့ပြီးခဲ့တဲ့ April 19ရက်နေ့ထိကာလအတွင်းရှိနေတဲ့အချိန်မျိုးမှာကူးစက်မှုတစ်ချိန်တော့မတိုးတက်လာခြင်းအကြောင်းရင်းဒီလူစုလူဝေးတွေပြုလုပ်ထားရဲ့ဒီဦးနဲ့ဒီဦးနဲ့ထိတွေ့ဆက်ဆံတဲ့ကိစ္စတွေနည်းနေတဲ့အခြေအနေမျိုးတွေအများကြီးအထောက်အပံ့ပေးတယ်။ဒါမှလည်းဒီလိုကာလမျိုးကြီးရှိတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးနဲ့ဒီလူစုနဲ့ပတ်ဆိုင်တဲ့လုပ်ငန်းတွေကိုရပ်တန့်ပြီးတော့အချိန်ကြာကြီးလည်းနေလို့မရတော့ပြန်ဖွင့်ပေးဖို့အစိုးရအနေနဲ့လည်းပဲမေ15ရက်နောက်ပိုင်းမှာပြန်လည်ဖြေလျှော့ပြီးတော့ပြန်ဖွင့်ဖို့တည်း opening ပြန်လုပ်ဖို့စီစဉ်နေတယ်ဆိုတာကိုသိရတော့အဲ့ဒါတွေကအားလုံးပြီးသွားပြီဆိုပြီးတော့တက်ချုပ်တဲ့သဘောမဟုတ်ဘူးဆိုတာကိုသားလေသိချင်တယ်။ဘာကြောင့်လဲဆိုတော့ opening ပြန်လုပ်တဲ့အချိန်မှာကိစ္စရာဥပမာအမေရိကလိုလိုတောင်ကိုရီးယားလိုလိုဒီလိုဒီမှာလည်းပဲနည်းနည်းများတော့ပြန်တိုးလာတိုးလာပေမဲ့အဖြစ်လို့သဟုံတို့ပြန်မတိုးလဲဆိုတော့သူတို့မှာဒီ reopening ပြန်လုပ်တဲ့အချိန်မှာကြိုးတင်ပြင်ဆင်ပြီးမှသူတို့လုပ်ခဲ့တဲ့အတွက်ကြောင့်ဒီကျွန်တော်တို့ကမြင်တယ်။ဟု
တ်ကဲ့အဲ့တော့ဘာတွေအဓိကကြိုးပြင်ထားတယ်လဲ
။စက်ရုံလုံးရုံတွေပြန်ဖွင့်မယ်၊ဂျုံတွေပြန်ဖွင့်မယ်ဒီလိုအခြေအနေမျိုးရောက်တဲ့အခါမှာလည်းပဲဒီ covid ကိုကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့social distancing လို့ mask တားလို့လက်ဆေးတဲ့ကိစ္စတွေပါလို့ဒီအမျိုးတွေကရက်လိုက်ပြီးတော့ငကိုပုံစံတိုင်းပြင်နေရမယ်လို့မဆိုဘူးဒါကြောင့်မလို့စက်ရုံလုံးရုံနေရစီးပင်းစီကန်းတွေတော့ထုတ်ပြန်လာတယ်ရှိတယ်ဒါဒီကိုဒီကြောင့်လိုက်နာဖို့တော့ကြိုးတာပေါ့နော်နောက်နေ့စဉ်ဒီ supermarket တွေ store ဆိုင်တွေဈေးတွေနောက်စားတောက်ဆိုင်တွေလက်ပိတ်ဆိုင်တွေဒီလိုနေရာမျိုးတွေမှာလည်းလူတွေကပြန်ပြီးတော့များလာနိုင်တယ်ဒါအပြင်တည်ယူပို့ဆောင်ရေးနဲ့ပတ်သက်လို့ bus တွေရထားတွေဥပမာလေယာဉ်တွေလည်းပြန်ထွက်မယ်ထားပါတော့ဒီလိုအခြေအနေမျိုးတွေမှာလည်းပဲခုနပြောခဲ့တဲ့ covid နဲ့ပတ်သက်တဲ့လိုက်နာရမယ့်စီကင်ချက်တွေကတော့ဆက်ပြီးတော့လိုက်နာနေရမယ့်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားဖို့လိုတာပေါ့နော်လူတွေများလာမယ့်အခြေအနေမှာ bus ဆိုရင်လည်းပဲခုံမျိုးငကိုတော့50 55ယောက်ဆက်နေတဲ့အခု20ပဲစီးခိုင်းတာ15ယောက်ပဲစီးခိုင်းတာဒါမျိုးတပေါ်မျိုးတတ်မှတ်ရတဲ့စီးကဲနေကိုမလိုက်နိုင်ပါဘူးလို့ဆိုရင်နောက်မရှိမဖြစ်နိုင်ငံတော်ရဲ့စီးပွားရေးအုပ်ချုပ်ရေးဒီလူတို့ရဲ့ affairs တွေနဲ့ပတ်သက်တဲ့ကိစ္စတွေမရှိမဖြစ်လိုတဲ့ကိစ္စတွေကိုပြန်ပြီးတော့ဖွင့်ပေးတယ်ဆိုပေမဲ့မလိုအပ်တဲ့ social gathering မျိုးတော့တင်းတင်းတန်တန်တားမြစ်ထားအောင်မယ့်အခြေအနေမှာဒါတွေအတွက်စီးကဲချက်တွေနဲ့အသိပြင်ပြီးသားလူအရေးရေးယူမှုတွေပြုလုပ်ဖို့အတွက်စီးမြင်စီးကဲနေချပီးသားတွေဖြစ်နေတဲ့နေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကုနာပြောတဲ့ထဲမှာဒီစက်ရုံအလုပ်ရုံတွေနဲ့ဘတ်စကားတွေဒီယထားတွေရှုံးတွေဒီနေရာတွေမှာစီးကဲသတ်မှတ်ချက်တွေတစုံတရာတော့ထွက်ထားတာကိုတွေ့ရပါတယ်ဆရာဆရာလေးကုနာဆိုရင်တာကမလိုက်နာမအောင်ဆိုရင်တာပေါ့နော်အဲ့ဒီခါကျတော့လိုက်နာနိုင်ဖို့
ဥပမာစက်ရုံတရုံဆိုရင်စက်ရုံနေရရှိနေတဲ့လူသားတွေယာရုအစစ်စစ်ရှိတဲ့လူတွေအကုန်လုံးကျုံမှဆိုရင်လည်းဖြစ်ဖြစ်အကြီးရဲ့အောက်မှာနောက်ထပ်ငယ်အောက်မှာနောက်ထပ်ကောင်းဆောင်နဲ့အကုန်လုံးကိုဗစ်နဲ့ပတ်သက်တဲ့လိုက်နာတင်တော့ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာသလားမလိုက်နာသလားဆိုတဲ့ကိစ္စကိုစောင့်ကြည့်ပြီးတော့ပြုပြင်ပေးမဲ့လူကြံပေးမဲ့လူတကယ်လို့မလိုက်နာတဲ့အခါမှာလိုက်နာဖို့တိုက်တွန်းမဲ့လူအမိန်ပေးမဲ့လူဒီလိုသဘောမျိုးနဲ့အစစ်စစ်တိကျတာဝန်ပေးအပ်တဲ့ကြီးကျက်တဲ့လူတွေကိုခန့်ထားပြီးတော့ကိုယ်ပြဲသွားဖို့လိုအပ်တယ်။ဘာလို့ဆိုရင်အဲ့လိုမလိုက်နာခဲ့လို့ပိုးပြန်တွေ့တဲ့လူအုပ်စုတခါပြန်ပြီးတော့ပေါ်လာခဲ့မယ်ဆိုတော့ခက်ခဲတွေ့လိမ့်မယ်။အဲ့ဒီအချိန်မှာ contact တွေ party ဆိုတာလည်းစက်ရုံတီုံလုံးက ဝန်ထမ်းတွေအကုန်လုံးဖြစ်ချင်းဖြစ်နေနိုင်တယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖွင့်လာနိုင်တဲ့ဆရာကုနာပြောတဲ့ထဲမှာတော့တချို့ဒီစားတော့ဆိုင်တွေပါလို့အဲ့ဒီအတွက်ကောဆရာကြီးဘယ်လိုအကြံပေးရလဲ
ဒါတွေကိုပြန်ပို့ဖွင့်ခြင်းမှာပြန်စုသွားနိုင်ဥပမာစားတော့ဆိုင်လို့လည်းပဲရေးဆိုင်လို့ဒီလိုမျိုးဆိုရင်လည်းပဲတကူကလူတရားခိုင်လို့ရပါမယ်ဒီ social distancing ကိစ္စ mask ကိစ္စလက်ဆီတဲ့ကိစ္စဆိုင်တွေကချုပ်တင်ပြင်ဆင်ရမယ်ဆိုင်ထဲမှာဗီဇင်းအများကြီးထားတာတို့လက်ဆီအများကြီးထားတာတို့ခုံတွေကိုချဲထားတာတို့မိသားစုနည်းနည်းကိုလက်ခံတာတို့တောစုဒါမှမဟုတ်တယောက်ထိုင်ပြီးအဲ့ဒီနေရာကိုပြန်လည်တန်ရှင်းမှု 70% အကူဟောပဲဖြစ်ဖြစ် free ပဲဖြစ်ဖြစ် wipe လုပ်ပြီးပြန်ထုတ်ပြတာပဲဖြစ်ဖြစ်ဘုံဘုံ appointment နဲ့ဒီနေ့ရက်ဒီနေ့တွေမှာလူ20လက်ခံနိုင်တယ်30လက်ခံနိုင်တယ်ဒီလိုမျိုးအစီအစဉ်လေးတွေဆွဲပြီးတော့စနစ်တကျလုပ်မှာဥပမာကာညနာပဲဖြစ်ဖြစ်တခြားဟိုရုပ်ကိစ္စတွေပဲဖြစ်ဖြစ်ဗန်တွေပဲဖြစ်ဖြစ်သူတို့ရောဂါကိုစေခဲနေပုဂ္ဂလိကစေယုံနေဒီလိုမျိုးမှာလည်းပဲစုပြုံပြီးတော့အခုကလို့တန်းစီပြီးတော့ဒီချိန်ထဲမှာအကုန်လုံးလက်ခံမယ်အစားappointment system နဲ့အချိန်ပိုင်းနဲ့အစီအစဉ်ပေးဖို့အတွက်အစီအစဉ်လေးရင်ဆွဲထားရမယ်သဘောရှိ။နောက်ဝင်အတွက်ဒီမှာအတွားတလန့်အပြန်တလန့်ပြီးကြခွဲပြီးတော့တရားရုံးနဲ့မကြည့်တွေ့မိအောင်မတိုက်မိအောင်ဝင်မောက်ကပောက်တွေကိုခွဲကြပေးထားတာဒီလိုသဘောမျိုးတွေစီစဉ်ရင်တော့ရနိုင်တဲ့အခြေအနေမှာရှိပါတယ်။ဒါပြောင်းလဲဆိုတော့လူတွေတူရောနဲ့တယောက်နဲ့ကူးတာလည်းဖြစ်နိုင်တယ်လို့ကိုပြန်ဖွင့်လိုက်တဲ့ဆိုင်စက်ယုံယုံ service တစ်ခုကြောင့်အဲ့ဒီနေရာကမြန် positive case အစုလိုက်ပြုံနိုင်ငံထွက်လာမယ်ဆိုကိုယ့်ရဲ့လုပ်ငန်းကလည်းထိခိုက်နေတယ်။ကိုယ့်နေရာပြန် lockdown လုပ်ရမယ့်အခြေအနေမျိုးဖြစ်ကောင်းဖြစ်သွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီ6ပေတိမကွာနေတဲ့အနေအထားမျိုးမှာပေါ့နော်မတ်ပစက်နဲ့နှာခေါင်းစီတက်တာကလည်းတစုံတရာတော့ခါဝဲပေးနိုင်တဲ့အတွက်အခုဆိုရင်တိုင်းနဲ့ဒီနယ်တချို့မှာပေါ့နော်မတက်မနေရပေါ့ဂျန်ရိုက်မယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ
်
ဒီနေရာမှာဒီမတက်နိုင်တဲ့သူတွေဒီစက်တကယ်မတ်မဝယ်နိုင်တောင်မှအဝတ်မတ်ဆိုရေရွရှိတဲ့အဝတ်လေးနဲ့ဖြစ်ဖြစ်လက်ကင်ပွားလေးနဲ့ဖြစ်ဖြစ်ကာထားရင်ရော
အခုတော့နိုင်ငံတော်တိုင်းနိုင်ငံတော်အပါအဝင် mask campaign ဆိုပြီးတော့ကြိုးစားကြည့်တာပေါ့နော်သူ့ရဲ့အဝတ်ဆိုတာကဒီဝင်းနဲ့ချုပ်တဲ့ mask ကိုတက်တာရင်နည်းနည်းအများတော့ကာကွယ်နိုင်နေမယ် social distancing ကိုတော့အဲ့ဒီလူကလိုက်နာတယ်အခုလိုဆိုဒီ droplet ရဲ့အဝေးကိုသွားနိုင်တဲ့အတိုင်းတားရဲ့အပြင်မှာနေရင်တော့ရောဂါကိုလေထဲမှာပါဝင်တဲ့ပမာဏနေရင်တော့နည်းနည်းများတော့ကာကွယ်နိုင်ပေမဲ့တကယ်လို့လူတွေထူထပ်တဲ့ပြည်သူလူဝေးနဲ့မရှောင်မလွှဲလို့မရတဲ့နေရာမျိုးမှာတော့တိတ်တော့စိတ်ဖြစ်ဖြစ်ဒီပြိုင်ပွဲတွေကမ်ပိန်းတွေလုပ်တဲ့အချိန်မှာလည်းပဲဒီဒီဇိုင်းတစ်ခုတည်းမဟုတ်ဘဲနဲ့ဘလောက်ကြီးစစ်ထုတ်ပြီးတော့ကာကွယ်ထားနိုင်လေဆိုတာလေးတွေနဲ့ test လုပ်ပြီးတော့အဲ့ဒီအကောင့်နဲ့ဒီဇိုင်းတစ်ခုစုရခဲ့ရင်တော့ public အတွက်ဒီလိုလုပ်လို့ရပါတယ်ဆိုတော့ education နဲ့လုပ်နိုင်ရင်လည်းကောင်းတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ